ဂျပန်နိုင်ငံမှာငလီနဲ့ဆူနာမီလိုင်းတန်တွေခံခဲ့ရလို့ထိခိုက်ပျက်စီးနေတဲ့ဖူကူရှိမားခရိုင်ကနျူကလ িয়ার ဆယ်ယုံကနေပြီးတော့ရိုစီးထွက်နေတဲ့ရေဒီယိုတသက်တိကြွရေတွေကိုရပ်တန့်နိုင်ခဲ့ပြီလို့ဂျပန်ရရှိတွေကပြောပါတယ်။ဒီဆယ်ယုံကိုတောင်းယူတဲ့ TEPCO ကုမ္ပဏီကရေဒီယိုတသက်တိကြွမှုတွေရိုစင်းထွက်နေတာကိုရပ်တန့်မှုမနေ့ကသူတို့စူးစမ်းခဲ့တာတိုးတက်မှုတွေရှိလာတဲ့အကြောင်းဒီကနေ့မနေ့စောစောပိုင်းကပဲထုတ်ပြီးတော့ပြောပါတယ်။လူသမားတွေကဒီရေဒီယိုတသက်တိကြွရေစီးတဲ့နေရာကိုခြေရခံလိုက်ကြည့်ပြီးတော့ဖန်ရေးကြည်ပြားကိုမြေကြီးထဲကိုထိုးသွင်းတားဆီးနိုင်ခဲ့တယ်လို့ဆိုပါတယ်။ဆက်ယုံကထွက်လာတဲ့အဲ့ဒီရေဒီယိုဓာတ်သတ္တိကြွအိုင်ယိုဒင်းဓာတ်တွေဟာဒီဆက်ယုံနဲ့ကပ်ရက်ရှိနေတဲ့ပင်လယ်ထဲကိုတချို့ရောက်ကုန်ပါပြီ။ဒီ TEPCO ကုမ္ပဏီကဒီဆက်ယုံကနေထွက်လာခဲ့တဲ့ရေဒီယိုဓာတ်သတ္တိကြွတဲ့ဒီရေတန်ချိန်2800လောက်ပင်လယ်ထဲကိုတုံခဲ့ပြီးပြီလို့ဆိုပါတယ်။ဂျပန်ရဲ့အနောက်ဘက်မှာရှိတဲ့တောင်ကိုရီးယားနိုင်ငံကတော့ဒီဂျပန်ကရေဒီယိုဓာတ်သတ္တိကြွရေတွေသူတို့ဘက်ကိုရောက်လာမှာကိုဆိုရင်နေတဲ့အကြောင်းထုတ်ပြောနေပါပြီ။ဒီအိန္ဒိယနိုင်ငံကတော့ဂျပန်နိုင်ငံကတင်ပို့တဲ့ဒီစားတောက်ကုန်တွေအားလုံးကို3လတိတိရပ်ဆိုင်ထားပါတယ်။ဂျပန်နိုင်ငံရဲ့ဝန်ကြီးကတော့ဂျပန်အနေနဲ့ဒီနျူကလ িয়ার ဆက်ယုံကအခြေအနေတွေကိုကုလသမဂ္ဂရဲ့စီမင်းစည်းကမ်းတွေအတိုင်းလှုံ့ဆော်မှာဖြစ်ပြီးတော့နိုင်ငံတကာအတိုင်းအဝန်းကိုလည်းအခြေအနေတွေကိုအသိပေးမယ်လို့ဆိုပါတယ်။အခုသူတို့ပင်လယ်ထဲကိုတွန်ထားတဲ့ရေဒီယိုဓာတ်သတ္တိကြွရေးတွေဟာကျန်းမာရေးအတွက်ချက်ချင်းထိခိုက်နိုင်တဲ့အခြေအနေမှာမရှိသေးဘူးလို့လည်းပြောဆိုထားပါတယ်။